ရန်ကုန်တိုင်းအတွင်းကတက္ကသိုလ်တွေမှာမတ်တာဖက်တမင်းလို့ခေါ်တဲ့စိတ်ကြွစီ၊ယာဘ၊ဘိန်းပြူနဲ့ဆေးကြောက်လို့မူးယစ်ဆေးဝါးတွေကိုတစ်နှစ်တခြားပို့ပြီးလွယ်လွယ်ကူကူဝယ်လို့ရလာတယ်လို့ကျောင်းသားတွေအကြားမူးယစ်ဆေးသုံးဆွဲမှုဟာစိုးရင်ပွဲမြင့်မားလာနေတဲ့အကြောင်းသတင်းတွေကြားသိဖတ်မိနေရပါတယ်။ဈေးသက်သာတယ်လို့အလွယ်တကူဝယ်လို့ရတာကြောင့်ကျောင်းသားကျောင်းသူတွေအကြားအတုံးအများဆုံးကလည်းအဲ့ဒီမတ်တာဖက်တမင်းနဲ့ဆေးကြောက်ပဲဖြစ်ပါတယ်။မတ်တာဖက်တမင်းနဲ့ကဖင်းရောစက်ထားတဲ့စိတ်ကြွစီအမျိုးအစားဖြစ်တဲ့ယာဘကတော့နည်းနည်းပိုဆေးကြီးတဲ့အတွက်ချမ်းသာတဲ့မိသားစုကလူငယ်တွေနဲ့ဆေးကြောင်းသားတွေကြားမှာပိုအသုံးများတယ်လို့သိရပါတယ်။ဘာကြောင့်တက္ကသိုလ်တွေမှာမူးယစ်ဆေးဝါးတွေပေါများလာရပါသလဲ။ရန်ကုန်တက္ကသိုလ်အရှိတိုင်းပညာဌာနလက်ထောက်ကတိကဖြစ်တယ်လို့မြန်မာနိုင်ငံဆရာဆရာမများအဖွဲ့ချုပ်ရဲ့တွင်ရင်မှုဖြစ်တဲ့ဒေါက်တာအာကာမိုးသူကသူ့ရဲ့အမြင်ကိုခုလိုပြောပါတယ်
။ဒီကကတော့ကျွန်တော်မြင်တာကတော့တက္ကသိုလ်ကပြောမယ်ဆိုလို့ရှိရင် drug dealer လို့ခေါ်တဲ့မူးယစ်ဆေးဝါးရောင်းဝယ်တဲ့သူတွေရဲ့တိကပြင်မှတ်ထားတဲ့နေရာဖြစ်တယ်လားတော့ကြားပြီပေါ့ဟိုပြင်မှတ်ထားတဲ့ကံမှာသူကဟိုအန်တီရှိဆုံးနေရာကလိုချိုဆုံးနေရာဖြစ်တယ်လို့လည်းသူသတ်မှတ်တဲ့တည်းကြောင့်မလို့ဒီနေရာကခုခေါင်းစရာနေရာလို့သတ်မှတ်တယ်တက္ကသိုလ်ကအရင်ကာလတုန်းကနိုင်ငံရေးကိစ္စတွေနဲ့ပဲဟိုပတ်သက်ဆင်ွယ်တယ်ဟိုနိုင်ငံရေးကိစ္စတွေပဲရေးယူဆောင်ရွက်ခဲ့တာတွေပဲရှိတယ်မူရင်းစေဝါတို့ဟိုလောင်ကစားဝိုင်းတို့နဲ့ပတ်သက်ပြီးတော့မှမျက်ကွယ်ပြုခဲ့တဲ့ဟာတွေတော်တော်များတယ်ပေါ့နော်မျက်ကွယ်ပြုခဲ့တဲ့တည်းကြောင့်မလို့ဒီတဲ့ရေးမှာမူရင်းစေဝါနဲ့ပတ်သက်တဲ့ဟာတွေကဟိုကြောင်းတွင်းအာဏာပိုင်တွေနဲ့လှုပ်ဆောင်မှုကျင်းပြသွားတယ်လို့ကျွန်တော်တို့သုံးသပ်တယ်
ရန်ကုန်တက္ကသိုလ်မြန်မာစာဌာနတွဲဖက်ပါမောက်ခဒေါက်တာဦးညွန့်တောင်းကလည်းသူတိထားတဲ့ចောင်းသားတွေအကြားကမူးယစ်ဆေးဝါးတုံးဆွဲမှုအခြေအနေကိုအခုလိုပြောပြပါတယ
်။ခြေចောင်းတွေပါလေတွားလည်ပြီးကြံခဲ့တဲ့9နှစ်6နှစ်လောက်ကအဲ့လောက်မှတည်းကသူကဒီចောင်းတွေတွေကိုထုံးမောက်ရောက်နေပုံရတော့အဲ့ဒီမိကြီးတဲ့ခါမှဆိုရင်အဲ့ဒီလူတွေအားလုံးကအဲ့ဒါကိုပုံမှန်မိဝဲတဲ့သဘောပေါ့တခါရှိရ4000လောက်ကြတယ်အခုရဲဆိုပြီးတော့သူကသိကွင်ရတာပေါ့နော်နေ့တိုင်းလုံနေတယ်ဆိုတော့အမလို့ဒီပတ်စံကြီးတွေကများလာ ਈ လားဆိုပြီးတော့အဲ့ဒီတည်းကတက်သူနေမြေတဲကိုရောက်နေပြီဆိုတော့သိတယ်။နောက်သူတို့တွေစီအောင်ဖြစ်ပြီးတဲ့အခါမှာလည်းအဲ့ဒါဆက်လက်သုံးဆွဲနေရဆိုတော့ကြားလာတာစောစင်းကိုပြစ်တာပေါ့။ဒီဝင်ရောတက်သူမှာတော့အဲ့ဒါကိုသိမသိအောင်ចောင်းသားလည်းနေတယ်။သူညောင်းចောင်းသားလေးတွေဖြစ်တယ်။နောက်မိခလေးတွေများတယ်။ဒီမြန်မာကចောင်းသားဆိုရင်တချို့တန်းမှာယောက်ျားတယောက်မှမရှိဘူး။အဲ့လိုလည်းဖြစ်နေတဲ့သဘာဝကနောက်ပြီးတော့ဆန်းကြီးတွေများတဲ့အခါကျတော့ပါရဂူခွဲတွေပါလို့ခါကျလူကနည်းနည်းကြီးကြီးရင်သွားတဲ့အခါတွေနောက်ဆိုဆရာဆရာမလောင်းလျာတွေပါရှိတဲ့အခါကျတော့အဲ့ဒီဟာသိနေတယ်။
မူးယစ်ဆေးရောင်းသူတွေဟာចောင်းသားတွေကိုသူတို့စီမှာဆက်တိုက်ဝယ်ယူနိုင်အောင်အကျွေးစနစ်နဲ့ရောင်းချပေးလေရှိပြီးနောက်ပိုင်းမှာတော့တုံးဆွဲသူတွေဟာဆေးပြားတပြားနှစ်ပြားလောက်နဲ့မလုံလောက်တော့ပဲပို့ပြီးတုံးဆွဲလာကြပါတယ်။ကုလသမဂ္ဂမူးယစ်ဆေးဝါးနဲ့ယာစုံမှုနှိမ်နင်းရေးဌာနရဲ့2015ခုနှစ်အစီရင်ခံစာအရမက်သာအဖက်တမင်းဆေးပြားတွေကိုမဲခေါင်ရဝန်ဒေတာနိုင်ငံတွေနဲ့အရှိတောင်အာရှနိုင်ငံတချို့မှာအတွေ့အအများဆုံးဖြစ်တယ်လို့ဖော်ပြထားပါတယ်။အဲ့ဒီဒေတာတွေထဲမှာမက်သာအဖက်တမင်းအများဆုံးထွက်တဲ့တိုင်းပြည်ကတော့မြန်မာနိုင်ငံဖြစ်ပါတယ်တဲ့။မြန်မာနိုင်ငံထဲမှာမက်တာအဖက်တမင်းအများဆုံးထုတ်လုပ်နေတာတရုတ်နဲ့ထိုင်းနယ်စပ်တို့နဲ့နေတဲ့ရှမ်းပြည်နယ်ထဲမှာဖြစ်တယ်လို့လည်းအစိုးရခံစားကဖော်ပြထားပါဗျ။ဒေါက်တာဦးညွန့်တောင်းကသူ့ရဲ့အတွေ့အကြုံအရရန်ကုန်မှာထက်နယ်တက္ကသိုလ်တွေမှာမူးယစ်ဆေးသုံးဆွဲသူပိုများကြောင်းနဲ့များရတဲ့အကြောင်းရင်းကိုအခုလိုရှင်းပြပါဗျ။နယ
်ရီရောက်တဲ့အခါမှာတော့ခင်ဗျားတို့မှာမူးယစ်ဆေးကပေါ်လာပြောတယ်ပေါ်တယ်ဆရာတဲ့ fascinate ကျွန်တော်ပြောတော့ပါဗျာ။ဒီနေ့တည်းရမှာ80ရှိတယ်ဗျာ။ကြောက်ရွာကောင်းကောင်းပဲပြည်နေတယ်ပဲ။စီနေရီကဟိုဥပဒေလေးကျင်းတော့တလို့ဟိုရန်ကုန်မှာလို့စာအုပ်စာတန်းတို့ရုပ်ရှင်တို့အဲစော်တော်လေးလေးစုတွေပွဲတွေတို့အဲ့ဒါမျိုးတွေနေနေပြီးတော့လောက်ရဘာမှမရှိတဲ့အခါမှာလူတွေစိတ်ကဟနေတာပေါ့။စိတ်ကကြက်ပြင်းနေတဲ့ချိန်ကြာတဲ့အခါမှာလူတွေကအများကြီးကိုဖြစ်တယ်။တအားကြောက်ရွာကောင်းလေ
။တခြားနိုင်ငံတွေထက်နှစ်ပေါင်းများစွာနောက်ကျနေတဲ့မြန်မာနိုင်ငံအတွင်းတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်ရေကုန်ရေကန်းစူးစမ်းရမယ့်အချိန်မှာနိုင်ငံရဲ့အနာဂတ်မှာအလုပ်လုပ်ကြမဲ့လူငယ်80ရာခိုင်နှုန်းမူးယစ်ဆေးသုံးဆွဲနေတယ်လို့သိရတာဟာနိုင်ငံအတွက်ရင်လေးစရာအနေအထားဖြစ်ပါတယ်။အဲ့ဒီအခြေအနေကိုရော့ကြအောင်ဘယ်လိုဆောင်ရွက်သင့်ပါသလဲ။ဒေါက်တာအာကာမိုးသူရဲ့အမြင်ကတော့
ကျွန်တော်တို့ကအခုလှုပ်ဆောင်ရမယ့်အပိုင်းကဟိုကြောင်းတွင်းအာဏာပိုင်တွေနဲ့ပြည်ထဲရေးမှာရှိတဲ့မူးယစ်ကင်တာတဲ့ပုဂ္ဂိုလ်တွေနဲ့ပူးပေါင်းဆောင်ရွက်ဖို့လိုတယ်လို့တော့မြင်နေပါ့။မူးယစ်ကင်းစင်နေပြီးကြောင်းတွင်းမှာဖြစ်ဖို့လိုအပ်တယ်လို့ကျွန်တော်တို့တုံးတက်ခေကူဖြစ်ရမယ်ဒါမျိုးသားတခုလုံးရဲ့ရည်မှန်းချက်ပေါ့
ဒေါက်တာဦးညွန့်တောင်ပြောပြတာကလည်းဒေါက်တာအကာမိုးသူနဲ့ခက်ဆင်စင်ပါပဲ
လက်ခုပဲကျွန်တော်စဉ်းစားတာကတော့တိကပါလဲဆိုတော့အစိုးရကိုယ်တိုင်ကဖြန့်ဝေနေတဲ့ဟာမလို့ပင်းပေါ့လက်ရင်းကိုဖြိုးနှံအောင်ကြိုးစားလူငယ်တွေကိုဒီလိုပညာရေးမျိုးနဲ့သမတ်တွေရပြီးဆံမလို့အောင်လို့ပုံပုံနဲ့ဘဝအတွက်အိဗယ်ရှိတဲ့ပညာရေးမျိုးပြန်ပေးလူဘဝကိုအိဗယ်ရှိကြောင်းလူဖြစ်နေရအိဗယ်ရှိကြောင်းအဲ့ဟာကိုတကယ်နှလုံးသားတွေကနားလေတဲ့ပညာရေးမျိုးပြန်ပေးဒီအဲ့လက်ခုပဲကျွန်တော်ညင်တာတော့
2014ခုနှစ်အတွင်းမှာအမေရိကန်ဒေါ်လာတန်130တန်မိုးရှိတဲ့မက်သာအဖက်တမင်းဆေးပြားတွေကိုရဲကဖမ်းဆီးရမိခဲ့ပေမဲ့ဒီနေ့ထိပိုင်ရှင်ကိုရှာဖွေဖမ်းဆီးနိုင်ခြင်းမရှိသေးပါဘူး။တက္ကသိုလ်ကျောင်းသားလူငယ်တွေအကြားမှာမူးယစ်ဆေးသုံးဆွဲမှုတစ်နှစ်တခြားများပြားလာတာဟာအစိုးရအတွက်အရေးတကြီးအာရုံထားတဲ့ကိစ္စမဟုတ်သလိုမိဘအများစုကလည်းအဲ့ဒီအန္တရာယ်ကိုနားမလည်ကြပါဘူးလို့တိုင်းပြည်အနာဂတ်အတွက်ကြိုတွေးမိသူမိဘတချို့ကဝမ်းပတ်တနေပြောပြဝေးပါရဲ့ရှင့်။